Bangladesh နိုင်ငံအတွင်းမှာ Rohingya ဒုက္ခသည်စခန်းတွေအတွင်းဖုန်းအသုံးပြုခွင့် Internet သုံးခွင့်ကတ်တန်ပိတ်ပင်ဖို့ Bangladesh အာဏာပိုင်တွေကလှုပ်လာတာနဲ့ပတ်သက်လို့ဒုက္ခသည်တွေကစိုးရိမ်နေကြပါတယ်ဒီလိုကန့်သက်လာမယ်ဆိုရင်သူတို့အတွက်ပြည်ပကဘာနဲ့အဆက်ဖြစ်လိုက်တယ်လို့ဖြစ်ပြီးအရေးပေါ်အခြေအနေတွေမှာအခက်အခဲတွေအများကြီးကြုံရနိုင်တယ်လို့ Rohingya ဒုက္ခသည်တွေကပြောပါတယ်အခုလက်တလောမှာလည်းဒုက္ခသည်စခန်းတချို့မှာအင်တာနက်ကိုအချိန်ပိုင်းနဲ့ပဲသုံးစွဲခွင့်ပြုထားတယ်လို့သိရပါတယ်ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်တွင်းမှာလွန်ခဲ့တဲ့နှစ်တွေကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်ချီပြီးတော့ထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်တိမ်းနဲ့ချီပြီးနေထိုင်ရာရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာဖုန်းအသုံးပြုခွင့်ရပ်တန့်မှုနဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေပိတ်ပစ်ဖို့ဆက်သွယ်ရေးကုမ္ပဏီတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကညွှန်ကြားခဲ့တာဖြစ်ပါတယ်။အခုလိုမျိုးဒုက္ခသည်စခန်းတွေထဲမှာဖုန်းအသုံးပြုခွင့်နဲ့အင်တာနက်သုံးစွဲမှုဖြတ်တောက်လိုက်မယ်ဆိုရင်စခန်းတွေထဲမှာနှစ်နဲ့ချီနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်ပေါ်ပြီးတော့မှကဘာကြီးနဲ့အဆက်အသွယ်ပြတ်တောက်သွားနိုင်ပြီးတကယ်လို့သူတို့အတွက်အသက်ဘေးရနေရဲ့တဘာဝဘေးရနေရဲ့အရေးပေါ်အခြေအနေတွေကြုံလာရရင်အခက်အခဲတွေကြုံရနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar အနီးဘာလူခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးအီစလန်ကပြောပါတယ
်ရိုဟင်ဂျာဒုက္ခသည်စခန်းပေါင်းဝိုင်းကြီးမှာသူတို့မိုဘိုင်းဖုန်းအသုံးပြုမှုကိုဖိတ်ကြည့်နိုင်လို့ဆိုပြီးတော့ကျွန်တော်ကကြားသိရပါတယ်အဲ့ဒါနဲ့အဲ့လိုမျိုးအခြေတွေဒီဒူရီယာဒေါက်တာကြီးစကားဝမ်းကြီးမှာသူတို့ကမိုဘိုင်းဖုန်းအသုံးပြုမှုကိုပိတ်ကြည့်လိုက်နေစဉ်ဒေါက်တာတွေအပြည့်ပြည်ပြီးတော့အကတ်တွေကျုံရမှာကိုတွေ့ရပါတယ်ခင်ဗျာ။ဘာဖြစ်လို့စဉ်အဒီကလုံခြုံရေးအဖွဲ့ကိုအချင်းချင်းဒီလိုတဲ့အစိုးရအာဏာပိုင်တွေကိုစစ်တဲ့နိုင်ငံမဟုတ်ဘူးနောက်တစ်ခါတော့လူမျိုးရေးစစ်မှားရေးနောက်ပြည်ပြည်လူအကတ်တွေမျိုးကိုပြည်ပြီးတော့ကျုံရမှာဖြစ်တဲ့အတွက်ကျွန်တော်ရဒီလိုမိုဘိုင်းဖုန်းဖိတ်ကြည့်မှုကိုကျွန်တော်အလုံးချိနေရပါတယ်ခင်ဗျာ
အခုရပိုင်းတွေမှာလည်းရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတယ်လီဖုန်းလိုင်းဖြတ်တောက်တာတွေအတံမကြည်လင်မှုတွေနဲ့ဆက်သွယ်ဖို့အခက်အခဲကြုံနေရတယ်လို့အင်တာနက်ဆက်သွယ်မှုတွေကိုလည်းမနေ့ပိုင်းနဲ့ညပိုင်းတွေမှာအချိန်အကန့်အသတ်နဲ့အသုံးပြုနေရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးမမောင်ကလည်းပြောပါတယ်အစ်က
ကျွန်တော်ကတော့လောလောဆယ်ဒီမှာဖုန်းလိုင်းတွေဖြတ်တောက်မယ်ဆိုလို့ဆိုရင်အနတာမှကျွန်တော်ဆိုရင်ရမြတ်မှရောက်ရှိသွားမှာအခုကျွန်တော်ဆိုရင်ရပါလောက်ကလေးမှရှိတယ်နံပါတ်ဟိုမှာဇန်တော်လီမရှိတဲ့ဥပ္ပမရှိတဲ့အဲ့လိုမျိုးတွေကအခုအခုရောက်တာဖိုင်လာမယ်ဆိုလို့ဆိုရင်အရေကိုဖိုင်လာမယ်ဆိုလို့စပ်တဲ့မျိုးတွေရပြတ်တော့သွားမယ်ဆိုလို့ဆိုရင်ကျွန်တော်ရဲ့မတမ်းမဆူရင်လည်းအခုဒီမှာလိုင်းဘူးတွေရလောလောဆယ်အခုပြေးကြတာရှိတယ်ဒီမှာသူတို့ကပြောတာညနေ9နာရီကနေသူတို့ net internet line ကိုပြေးချောမယ်ဥပမာညနေပိုင်း9နာရီလောက်မှာသူတို့ရဲ့ internet line ရမရဘူးဒီမှာ voice call တော့စပ်တော့လို့မရဘူးဒီမှာပြေးကြတာပေါ့ line က
အော်အဲ့တော့အင်တာနက်ကမနက်နဲ့ညနေကိုဟိုစပိတ်ထားမယ်ဆိုတဲ့သဘောပေါ့နော်နေကင်းပိုင်းနေတော့တုံးလို့ရမှာပေါ့အဲ့လိုမျိုးလား
ဟုတ်ကဲ့ပါနေကင်းပိုင်းဆိုလို့ဆိုရင်မနက်ဟောစောစောနိုင်နာရီကျောင်းနာရီတွဲလို့မှသူတို့ပြန်ပွင့်ပြည့်တယ်ဒီမှာ9နာရီလောက်မှသူတို့ပြေးသွားတယ်လိုင်းကိုသူကစကားတဲ့ second line မှာသူတို့စကားတဲ့ပိတ်လိုက်ပြီ
အခုလိုမျိုးရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာဆက်သွယ်ရေးလိုင်းတွေကိုထိန်းချုပ်ဖို့ကြိုးစားတာကတော့ဒုက္ခသည်စခန်းတွေထဲမှာဖုန်းကိုအသုံးပြုပြီးတော့မွေးစေဝါးရောင်းဝယ်တာလူကုန်ကူးမှုနဲ့ရာဇဝတ်မှုတွေကျူးလွန်တာကိုကာကွယ်နိုင်မှုဆောင်ရွက်တာဖြစ်နိုင်တယ်လို့လည်းရိုဟင်ဂျာဒုက္ခသည်ဦးအီစလန်ကပြောပါတယ
်ဒီလိုတဲ့ဆိုတာအချက်နှစ်ခုကိုသူကပေါ်ပြတာကျွန်တော်တို့သိရပါတယ်အဲတစ်ခုကတော့ရဘာစိတ်ကြောစိတ်ကြရဲ့ရောင်းဝယ်မှုကိုတားဆီးပြီးလဲဒီတော့ပြောတယ်နောက်တစ်ခုကအကျဉ်းပါမှုကိုသတိရေးပြီးတော့ပြောတယ်အဲ့ဒီလိုဒီဒွန်ဂျာဒုက္ခတွေစကားတခြားလုံးမှာတို့ online ဆက်ကြရဖို့ပြင်ကြည့်လိုက်နေစီဒွန်ဂျာဒုက္ခတွေရတာအပြင်အလုံးအသေးသေးချုံရမှာဖြစ်ပါလေခင်ဗျာဘာဖြစ်လို့စီဒီလုံချုံရအပိုင်းအရောပြီးပြီးတော့ဆွေးနွေးကြရပြီနဲ့နောက်တစ်ခုကတော့ဆက်ကြရအပိုင်းပေါ့မိသားစုဆက်ကြရနောက်ဆရာအနာပါအပေးစီကိုအရှင်းကြီးကျွန်တော်ရင်းရဒုက္ခကြရအသေးချင်တိုင်းမှာပြပါတယ်။နောက်တော့ဒီစကားမှာဒီကောင်းဆောင်တွေကရှိတယ်။နောက်ဒုက္ခကြရအရေးအပေးလှုပ်ရှားဆောင်ရနေတဲ့ရင်းရဒုက္ခကြရကိုလည်းရှိတယ်။အဲ့ဒီလိုအပေးအပေးပို့ပြီးတော့အသေးချင်ရမှာကိုသိရပါတယ်ခင်ဗျာ။
နိုင်ငံရဲ့လုံခြုံရေးကိုအခြေခံပြီးတော့ဒီလိုဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အရေးယူဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဆိုရာစီကို9ရက်အတွင်းအစီရင်ခံဖို့ကိုလည်းစာရိုက်နဲ့ဂျင်းနဲ့ဆက်သွယ်ရေးနဲ့နည်းပညာဆိုင်ရာဝန်ကြီးကညွှန်ကြားထားတယ်လို့ဘင်္ဂလားဒေ့ရှ်တယ်လီဖုန်းဆက်သွယ်ရေးစီမံကန့်သတ်ရေးကော်မရှင်ကသတင်းမီဒီယာတွေကိုပြီးခဲ့တဲ့သတင်းဘက်ကပြောဆိုထားတာပါဒါပေမဲ့လည်းကုလသမဂ္ဂနဲ့လူခွေးဖွဲ့တွေဘက်ကတော့အခုလိုမျိုးဒုက္ခသည်တွေကိုဆက်သွယ်မှုလမ်းကြောင်းတွေဖြတ်တောက်လိုက်မယ်ဆိုရင်ဒုက္ခသည်တွေပို့ပြီးတော့မှအထူးကြံဖြစ်စေသလိုကဘာကြီးတွေလည်းအဆက်အသွယ်ပြတ်တောက်သွားနိုင်တယ်ဆိုပြီးစိုးရိမ်မကင်းပြောဆိုနေကြပါတယ်ရှင်